ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ချင်းပြည်နယ်ပလောဝစိတ်ကန်းကနေဗုဒ္ဓဘုနေ့နေ့လယ်ပိုင်းကကလရံမြစ်ကြောင်းအတိုင်းထွက်ခွာလာတဲ့ချင်းပြည်နယ်အစိုးရဝန်ကြီးဦးစိုးထက်စီးနှင်းလိုက်ပါလာတဲ့ဆက်လေးကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင့်။ပလောဝဒေသစစ်ဘေးဒုက္ခသည်တွေအရေးပါဝင်ဒေတာပွင့်မျိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရက်သတင်းတစ်ပတ်ကြာတွားရောက်ခဲ့တဲ့ခီးစဉ်ပြီးမနေ့ကပလောဝမျိုးကနေဆက်လီနဲ့အပြန်ကလရံမြစ်ကြောင်းမှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ချင်းပြည်နယ်ဝန်ကြီးဦးစိုးထက်က VOA ကိုပြောပါရယ်ဒီတိုက်ခိုက်မှုဟာအသက်အန္တရာယ်ကိုထိခိုက်စေတဲ့ခြိမ်းခြောက်မှုဖြစ်တယ်လို့လည်းသူကအခုလိုပြောပါရယ
်ဒီနေ့ဖြစ်တဲ့ဖြစ်စဉ်မျိုးတော့အသက်အန္တရာယ်ကိုအများကြီးထိခိုက်နေတဲ့အနေအထားပါလက်နက်ကြီးလေးကဆယ်လောက်လောက်ထိတိုက်ခတ်မှုကျေတယ်လည်းငယ်တယ်ပြဿနာဖြစ်တယ်ဆိုတော့ဒါတော့တန်ရယ်သူကချင်းချောက်ထိခိုက်နေတယ်မြို့
အေးအေးကပြစ်တယ်ဆိုတာကရောတေချာလာရှင
့်မာတနေအေးနဲ့ငါကူပဲရှိတာကိုအေးကပြစ်ခတ်တာ
အခုလို့အေးဘက်ကတိုက်ခိုက်တဲ့အပေါ်မှာရောဘယ်လိုမြင်ပါလဲရှင
့်ကျွန်တော်ဒီသားတို့ကိုလုံချုံကြီးဒီသားပဲချက်ချက်တယ်ဟိုဒေါက်တာဆောင်းဆောင်ဆင်းတို့မကြမ်းပြချာလို့ဒုက္ခပေးဖို့လုပ်တတ်မှုရှိပါလေအခုလည်းဟိုကျွန်တော်ဒီသားတဲ့ကျွန်တော်ဒီအဒီဗီကမှာရောက်တဲ့ဒုက္ခပြုလို့ဟိုအပိဘထောက်ပံ့ဘာလို့လဲဒီကျွန်တော်ပြင်းနေစင်တောင်းချေလို့လည်းလာရခြင်းလို့ဖြစ်စင်ဘာတော့ရင်းနှောင်းရလို့ပဲတော်တော်ကိုလေလေဖမ်းမှာဘူးလေဒီသတ်ကျိုးတကူနဲ့လုပ်တဲ့လူမျိုးစင်တော့ဟိုမတမ်းကြလို့ချေချောက်တာလို့ဒီခတ်တာလို့ဖြစ်တယ
်အခုအင်တာနက်တွေပိတ်ထားတာကရောဘယ်တော့ပြန်ဖွင့်ပေးမှလဲရှင
်အေးဒီဟာလည်းကျွန်တော်ဒီသားက conflict တဲ့ area ဆိုလို့လေဟိုအမုန်းစားတာအများလုံးလို့လေအခုလို internet ပြည်လို့ထင်ပါတယ်ဖွင့်ပြလိုက်လို့ရှင်နေအမုန်းစားတွေကဟိုပို့ပြီးတော့လည်းဖြစ်လာနိုင်တယ်အနေအထားတွေလည်းပြပါဟိုပိတ်တာပေါ့နော်ကြာကြာပိတ်တာဆိုတော့ဒီလူတို့တစ်ခက်ခက်အခုလို့ကျွန်တော် covid ရောဂါဖြစ်တဲ့ကာလမျိုးမှာအသိပညာပေးဖို့လိုအပ်တဲ့ချင်းမှုကြတယ်ဒါတွေကဖြစ်ခဲ့ဖြစ်ပါတယ်နောက်အခုလို့ရုပ်ကပွဲတော့မချေမလဲအင်တာနက်ကိုကြာပိတ်တာကျွန်တော်တို့ဒီကပွဲတော်လည်းအထောက်ပြုနေရပါနဲ့ဟိုတက်ကြလို့ပါဟိုအင်တာနက်ဖွင့်လာတော့ကောင်းကျိုးပုံများမလို့တော့
ချင်းပြည်နယ်စီပင်တာယာရေးဝန်ကြီးဦးစိုးထက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပလဝမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလေးဖြစ်ပါတယ်ဝန်ကြီးဦးစိုးထက်ခီးစဉ်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အေးအေးတာဝန်ရှိသူတွေဘက်ကို VOA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမယ့်အချိန်မီဆက်သွယ်လို့မရဖြစ်နေပါတယ်အခုလိုပလောဝဒေတာခီးစဉ်တွင်ပြည်နယ်ဝန်ကြီးဦးစိုးထက်ကိုအေးအေးလက်နက်ကိုင်အဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုဟာနယ်မြေငြိမ်းချမ်းရေးဒေတာခံပြည်သူတွေရဲ့အသက်အန္တရာယ်ကိုပါချိန်ချောက်နေတယ်လို့မြင်ကြောင်းခူမီချင်းမျိုးနွယ်စုများရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ပြောခွင့်ရမိုင်နန်းဝေက VOA ကိုအခုလိုပြောပါတယ
်ပြစ်ခတ်တဲ့ဆိုကလေးရပေါ့နော်ဒါကဘလို့ဖြစ်ဟိုချိန်ချောက်ပြီးတော့ပြစ်ခတ်တာပဲဖြစ်ဖြစ်အဲဒါမဲ့လုတ်ချန်ကျင်လို့ပြစ်ခတ်တာပဲဖြစ်ဖြစ်ပေါ့နော်ဘလို့ပြစ်ခတ်မှုပဲဖြစ်ဖြစ်ဘေးအဖွဲ့ကပဲဖြစ်ဖြစ်ပေါ့နော်အေတော်၎င်းမြန်မာစစ်တပ်တော်၎င်းဘေးအဖွဲ့ကပဲဖြစ်ဖြစ်ဒါဒီပြည်သူလူထုပေါ်မှာဒီအဲနေပြည်တော်ချင်းရေးပေါ့အများကြီးစိန်ခေါ်မှုဖြစ်တယ်အဲနောက်တစ်ချက်ကကြတော့ဒီဒေတာအကျိုးကိုပေါ့နော်ဒေတာအကျိုးအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေကမြို့နေအတွက်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဝန်ကြီးတယောက်ပေါ့နော်ဒီလိုမျိုးဒီဖွံ့ဖြိုးရေးလုပ်ငန်းခီးစဉ်တော်လည်းကပါတီကိစ္စခီးစဉ်တော့သွားလက်ချိန်မှာဒီပြစ်ခတ်မှုတွေဆိုတာကတော့ဒါအကြမ်းဖက်တဲ့လုပ်ရက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးလုပ်ရက်တွေကိုဘယ်အဖွဲ့ကပဲလို့ကျွန်တော်တို့ကတော့ကန့်ကွက်ချုံချပါတယ
်အခုလိုနယ်မြေတွင်းတိုက်ခိုက်မှုတွေအဆက်မပြတ်ရှိနေတာကြောင့်နိုဝင်ဘာ၈ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပလောဝမှာကိုယ်စားလှယ်လောင်းတွေမဲဆွဲစည်းရုံးနိုင်မယ့်အခြေအနေနဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေတွေကိုတော့စိုးရိမ်နေရတယ်လို့ KACC ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်